ပါလက်စတိုင်းနိုင်ငံဆိုပြီးသက်သက်မတ်မတ်မရှိသေး၍အစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးကိုမရရှိနိုင်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဗိုလ်တော်ဦးနေ့ကပြောလိုက်ပါတယ်။ဒီလိုလုံနိုင်ခဲ့ရင်ဒေသတွေမှာပိုပြီးစီးလုံးညှဉ်းညွတ်စေမှာဖြစ်ပြီးအစ္စရေးရဲ့ထိတ်တန့်ပြိုင်ဘက်အီရန်ကိုလည်းတပါးတဲ့အထူးချံဖြစ်စေနိုင်မှာဖြစ်ကြောင်းဘလင်ကင်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောခဲ့တာပါ။အာရပ်နဲ့မွတ်စလင်ကမ္ဘာကခေါင်းဆောင်တွေရဲ့အစ္စရေးပေါ်အမြင်ကလည်းပြောင်းလဲခဲ့ပြီးဖြစ်လို့ပါလက်စတိုင်းနိုင်ငံထူထောင်နိုင်မှသာဒေသတွေမှာအစ္စရေးနေနဲ့ပို့ပြီးပေါင်းစည်းနိုင်ဖို့အထောက်အကူဖြစ်စေမှာဖြစ်တယ်လို့ဆိုပါတယ်။ဒါဗိုစ်စီးပွားကိုတက်ရောက်နေတဲ့အီရန်နိုင်ငံသားကြီးဝင်ကြီးကလည်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကစစ်ဆင်ရေးတွေမရက်ဘူးဆိုရင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့သတိပေးပါတယ်။အခုဂါဇာကမ်းမြောင်နဲ့နောက်ဘက်ကန်ဒေသမှာလူမျိုးတို့တပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်မြင်တွေ့နေရပါတယ်။ဒါကြောင့်စစ်ပွဲတွေကရေရှည်ဆက်ဖြစ်နေမဲ့သဘောရှိနေတယ်လို့အီရန်နိုင်ငံသားကြီးဝင်ကြီးအမီအဗ်ဒူလာဟင်ကတီးခြားအမေးဖြေခန်းနာမှာထည့်သွင်းပြောသွားတာပါ။အီရန်နိုင်ငံသားဝင်ကြီးဟာဒါဗိုစ်မှာအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်နဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူးခင်ဗျာ။